မင်္ဂလာပါရှင်။မြောက်ရီယွမြင့်တန်းကြားပြည်တွင်သတင်းများကိုဆက်လက်ဆင်ခန်းတင်ပြပါမယ်ရှင်။အခုတင်ဆက်ပေးမယ့်သတင်းတွေကတော့ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ယာယီသမ္မတနိုင်ငံတော်လွန်ကျုံရေးနှင့်အေဂျန်တာယာယီကော်မရှင်ဥက္ကဋ္ဌဗိုလ်ချုပ်မူကြီးမြောက်လိုင်ဦးဆောင်သည်မြန်မာအစိုးရမြေကိုယ်စားလှယ်ဖွဲ့တရုတ်ပြည်သူသမ္မတနိုင်ငံသို့ရောက်ရှိတဲ့တွင်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ယာယီသမ္မတနိုင်ငံတော်လွန်ကျုံရေးနှင့်အေဂျန်တာယာယီကော်မရှင်ဥက္ကဋ္ဌဗိုလ်ချုပ်မူကြီးမြောက်လိုင်တရုတ်ပြည်သူသမ္မတနိုင်ငံသမ္မတ His Excellency Mr. Xi Jinping နဲ့တွေ့ဆုံဆွေးနွေးတဲ့တဲ့နဲ့ဒမ်ရောစစ်ကြောင်းများကအကြံဖက်တောင်းဆန်းသူများယာယီဆုံးမထားတဲ့နောင်ကျူအုံမတီဟိုခိုမိုးကုတ်လန်ပိုင်းနဲ့ပြူးလင်ကြောင်းမဲလီတန်ဘိုဟိုခိုလန်ပိုင်းနေရာများအားပြန်လည်သိမ်းပိုက်ရရှိတဲ့တဲ့စတဲ့တဲ့နေပဲဖြစ်ပါရဲ့ရှင်မြရီယုံမြင့်တန်ကြားရဲ့တနစ်တာတဲ့များကို MWD Channel နဲ့ MWD Variety Channel တို့မှာနေ့စဉ်မနက်6:00 မှည7:00အထိထုတ်လွှင့်ပြသလျက်ရှိပါရဲ့ရှင
်။ပြည်တော်စုသမ္မတမြန်မာနိုင်ငံတော်ယာယီသမ္မတနိုင်ငံတော်လုံခြုံရေးနဲ့အေဂျန်တာယီကော်မရှင်ဥက္ကဋ္ဌဝေချုံမူကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်ဖွဲ့ဟာတရုတ်ပြည်သူသမ္မတနိုင်ငံသမ္မတ His Excellency Mr. Xi Jinping ရဲ့ဖိတ်ကြားချက်အရတရုတ်ပြည်သူသမ္မတနိုင်ငံကိုအလို့သဘောခရီးသွားရောက်ရန်အတွက်ဒီကနေ့မနက်ပိုင်းမှာနေပြည်တော်တပ်မတော်လေးစိမ်းမှထွက်ခွာကြရန်ကော်မရှင်ဒုတိယဥက္ကဋ္ဌဒုတိယဗိုလ်ချုပ်မူကြီးဆိုဝင်ကော်မရှင်ဖွဲ့ဝင်နိုင်ငံတော်ဝန်ကြီးချုပ်ဦးညိုဆုံးကော်မရှင်ဖွဲ့ဝင်အမှုဆောင်ချုပ်ဦးအောင်လင်းတွင်ကော်မရှင်ဖွဲ့ဝင်များပြည်ထောင်စုဝန်ကြီးများကာကွယ်ရေးဦးစီးချုပ်မှအရှင်းမြင့်တပ်မတော်အရာရှိကြီးများနေပြည်တော်တိုင်းစစ်ဌာနချုပ်တိုင်းမူမြန်မာနိုင်ငံဆိုင်ရာတရုတ်ပြည်သူသမ္မတနိုင်ငံတန်ယုံစစ်တန်ယုံတို့မှတာဝန်ရှိသူများကလေစိတ်မှပို့ဆောင်နှုတ်ဆက်ကြပါ၏ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ယာယီသမ္မတနိုင်ငံတော်လုံခြုံရေးနှင့်အေဂျန်တာယီကော်မရှင်ဥက္ကဋ္ဌနှင့်အတူကော်မရှင်အတွင်းမှတွဲပေးအမှုဆောင်ချုပ်ဗိုလ်ချုပ်ကြီးရင်ဝင်ဦးကော်မရှင်အဖွဲ့ဝင်နိုင်ငံချိုင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတန်းစွင်ကော်မရှင်အဖွဲ့ဝင်ညီတိုင်းကိုယ်ကဲမှုကြီးရေလေဗိုလ်ချုပ်ကြီးကျော်စွာလင်ပြည်တော်စုဝင်ကြီးများဖြစ်ကြတဲ့ဒေါက်တာဝါဝါမောင်ဦးမင်းအောင်ဦးချစ်စွေအေရဝတီတိုင်းဒေသကြီးဝင်ကြီးချုပ်ဦးတင်မောင်ဝင်နဲ့ကာကွယ်ရေးဦးစီးချုပ်ရုံးမှအရှင်းမြင့်တက်မတော်အရာရှိကြီးများဒုတိယဝင်ကြီးများစစ်ဘက်နယ်ဘက်မှတာဝန်ရှိသူများခရီးစဉ်မှာလိုက်ပါသွားကြပါ၏အေနောင်ပြည်တော်စုသမ္မတမြန်မာနိုင်ငံတော်ယာယီသမ္မတနိုင်ငံတော်လုံခြုံရေးနှင့်အေဂျန်တာယီကော်မရှင်ဥက္ကဋ္ဌဦးဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်ဖွဲ့ဟံဒေသစံတော်ချုပ်နေ့လယ်တနာရီ7မိနစ်မှာတည်ရန်ချင်းမြို့ပင်းဟိုင်အပြည်ပြည်ဆိုင်ရာလေဆိပ်ကိုရောက်ရှိကြရန်တရုတ်ပြည်သူသမ္မတနိုင်ငံအစိုးရဖွဲ့မှတဘာဝအရင်းမြစ်ရေးရာဝန်ကြီးဌာနဝန်ကြီးမစ္စတာကွမ်ချီအုံတရုတ်ပြည်သူသမ္မတနိုင်ငံဆိုင်ရာမြန်မာနိုင်ငံအသံမကြီးဦးတင်မောင်ဆွေမြန်မာနိုင်ငံဆိုင်ရာတရုတ်နိုင်ငံအသံအမတ်ကြီး Ha Excellency Miss Majum မြန်မာစစ်တမ်းကြီးလေဗိုလ်မှူးချုပ်စောစောနိုင်တို့ကကြိုဆိုနှုတ်ဆက်ကြပါ၏ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ယာယီသမ္မတနိုင်ငံတော်လုံခြုံရေးအေဂျန်တာယီကော်မရှင်ဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတရုတ်ပြည်သူသမ္မတနိုင်ငံကွန်ပျူတာဖွဲ့နဲ့ယဉ်ကျေးမှုအကအဖွဲ့တို့ကနိုင်ငံတော်အဆင့်ကြည်ကြေးကြီးကျင်လာရောက်တဲ့နိုင်ငံခေါင်းဆောင်များကိုကြိုဆိုတဲ့အစဉ်လာနေ့ဒီကွန်ပျူကြိုဆိုခဲ့ကြတယ်လို့သတင်းရရှိပါတယ်ခင်ဗျ ရုတ်ပြည်သူသမ္မတနိုင်ငံသမ္မတ His Excellency Mr. Xi Jinping ရဲ့ဖိတ်ကြားချက်အရတရုတ်ပြည်သူသမ္မတနိုင်ငံကိုအလို့သဘောခီးရောက်ရှိနေတဲ့ပြည်တော်စုသမ္မတမြန်မာနိုင်ငံတော်ယာယီသမ္မတနိုင်ငံတော်လုံခြုံရေးနှင့်အေဂျင့်တာရေးကော်မရှင်ဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟန်ဒီကနေ့ဒေသစံတော်ချိန်ညနေ 9:00 မှာတရံချင်းမြို့ရှိတရံချင်းဧကရာမှာရေယုတ်ပြည်သူသမ္မတနိုင်ငံသမ္မတနဲ့တွေ့ဆုံဆွေးနွေးပါတယ်ပထမအဆုံးပြည်တော်စုသမ္မတမြန်မာနိုင်ငံတော်ယာယီသမ္မတနိုင်ငံတော်လုံခြုံရေးနှင့်အေဂျင့်တာရေးကော်မရှင်ဥက္ကဋ္ဌကိုတရုတ်ပြည်သူသမ္မတနိုင်ငံသမ္မတကရင်းရင်းနှီးနှီးကြိုဆိုနှုတ်ဆက်ပြီးမှတ်တမ်းတင်တပ်ပေါ်ရိုက်ကူးပါတယ်အေနောင်တွေ့ဆုံပွဲအခမ်းအနားကိုကျင်းပရန်ပြည်တော်စုသမ္မတမြန်မာနိုင်ငံတော်ယာယီသမ္မတနိုင်ငံတော်လုံခြုံရေးနှင့်အေဂျင့်တာရေးကော်မရှင်ဥက္ကဋ္ဌနှင့်အတူကော်မရှင်အတွင်မှဒွေဘဲအမှုဆောင်ချုပ်ပို့ချုပ်ကြီးရဲဝင်ဦးကော်မရှင်ဖွဲ့ဝင်နိုင်ငံကြိုင်ဝင်ကြီးဌာနပြည်တော်စုဝင်ကြီးဦးတန်းစွင်ကော်မရှင်အဖွဲ့ဝင်ညီတိုင်းကိုယ်ကဲမှုကြီးရည်လေပို့ချုပ်ကြီးကျော်စွာလင်ပြည်တော်စုဝင်ကြီးများဖြစ်ကြတဲ့ဒေါက်တာဝါဝါမောင်ဦးမင်းအောင်ဦးချစ်စွေတရုတ်ပြည်သူသမ္မတနိုင်ငံဆိုင်ရာမြန်မာနိုင်ငံတန်မတ်ကြီးဦးတင်မောင်စွင်ခရီးစဉ်မှာလိုက်ပါလာတဲ့ဒုတိယဝင်ကြီးများနဲ့တာဝန်ရှိသူများတက်ရောက်ကြပြီးတရုတ်ပြည်သူသမ္မတနိုင်ငံသမ္မတနဲ့အတူတရုတ်နိုင်ငံနိုင်ငံခြားရေးဝန်ကြီး His Excellency Mr. Wang Yi တရုတ်ပြည်သူသမ္မတနိုင်ငံအစိုးရဖွဲ့မှတာဝန်ရှိသူများမြန်မာနိုင်ငံဆိုင်ရာတရုတ်နိုင်ငံတန်မတ်ကြီး Her Excellency Ms. Ma Cha နဲ့တာဝန်ရှိသူများတက်ရောက်ကြပါ၏အေလွန်တွေ့ဆုံဆွေးနွေးရမှာတရုတ်ပြည်သူသမ္မတနိုင်ငံသမ္မတ His Excellency Mr. Xi Jinping ကအခုကဲ့သို့မြန်မာနိုင်ငံအဖြစ်ရှန်ဟိုင်းပူပေါင်းဆောင်ရွက်မှုအဖွဲ့ထေသီစီဝင်ရှန်ဟိုင်းကော်ပိုရေးရှင်းအော်ဂနိုက်ဇေးရှင်း SCO ဆက်မဲ့2025နဲ့တရုတ်ပြည်သူများရဲ့ဂျပန်ခုခံဒေါ်လာရင်းစစ်ပွဲနဲ့ကမ္ဘာဖက်စစ်စန့်ကျင်စစ်ပွဲအောင်နိုင်ခြင်းနှစ်80ပြည့်အထိမ်းအမှတ်စီးပြအခမ်းအနားကိုတက်ရောက်အသိအမှတ်ပြုတဲ့အတွက်ကျေးဇူးတင်ရှိပါကြောင်းမြန်မာနိုင်ငံဟန် SCO အဖွဲ့ရဲ့ဆွေးနွေးပွဲနိုင်ငံဖြစ်ပြီးဖက်စစ်ဒေါ်လာရင်းမှာလည်းပါဝင်ခဲ့တဲ့နိုင်ငံဖြစ်ကြောင်းတရုတ်နဲ့မြန်မာဟာခိုင်မာတဲ့ဆွေမျိုးပေါက်ဖော်ဆက်ဆံရေးရှိတဲ့အိနေချင်းနိုင်ငံများဖြစ်ပြီးတရုတ်နိုင်ငံနေဖြင့်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့တည်ငြိမ်ရေးကိုအမြဲထောက်ခံရည်တည်အားပေးလျက်ရှိကြောင်းမြန်မာနိုင်ငံရဲ့နိုင်ငံရေးတည်ဆောက်မှုများကိုလည်းထောက်ခံပြီးမြန်မာပြည်သူလူထုဖွံ့ဖြိုးတိုးတက်မှုနဲ့နိုင်နိုင်ငံအေးတူပူမျှအတိုင်းဝန်းတည်ဆောက်ရေးကိုခိုင်မာစွာရည်တည်လျက်ရှိကြောင်းနိုင်ငံငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူကြီး9ရက်အတိုင်းဆက်လက်ရက်တီဆောင်ရွက်သွားမှာဖြစ်ကြောင်းပြောကြားပါ၏အေနောင်ပြည်တော်စုသမ္မတမြန်မာနိုင်ငံတော်ယာယီသမ္မတနိုင်ငံတော်လုံခြုံရေးနှင့်အေဂျင့်တာရေးကော်မရှင်ဥက္ကဋ္ဌကပြန်လည်ဆွေးနွေးပြောကြားရမှာမိမိတို့မြန်မာနိုင်ငံအနေဖြင့်ဖက်ရှစ်ကို1945ခုနှစ်မလ28ရက်နေ့မှာစတင်တော်လှန်ခဲ့ကြောင်းမြန်မာတပ်မတော်ရဲ့တပ်မတော်နေ့ကိုဖက်ရှစ်ကိုတော်လှန်ခဲ့တဲ့မလ28ရက်နေ့ကိုသတ်မှတ်ခဲ့ပြီး2025ခုနှစ်မလ28ရက်နေ့မှာနှစ်80ပြည့်အခမ်းအနားကိုကျင်းပခဲ့ကြောင်းရှန်ဟိုင်းပူးပေါင်းဆောင်ရွက်ညီလာခံဟာနိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ပေးနိုင်မဲ့အလေးထားရတဲ့ညီလာခံဖြစ်ကြောင်းမြန်မာနိုင်ငံအနေဖြင့်2023ခုနှစ်မေလမှာ SCO ရဲ့ဆွေးနွေးပွဲနိုင်ငံဖြစ်လာပြီးအစည်းအဝေးများစတင်တက်ရောက်ခဲ့ကြောင်းအဖွဲ့ဝင်နိုင်ငံဖြစ်လာစေရေးတရုတ်နိုင်ငံအနေဖြင့်ဆက်လက်ထောက်ခံပေးစီလိုကြောင်းယခုတွေ့ဆုံဆွေးနွေးမှုမှသည်နှစ်နိုင်ငံကြားကောင်းမွန်တဲ့ဆက်ဆံရေးကိုပိုမိုအရှိန်ဟုန်မြင့်တင်ဆောင်ရွက်သွားနိုင်မယ်လို့ယုံကြည်ပါကြောင်းဆွေးနွေးပြောကြားပါ၏အိမ်နောက်မြန်မာနိုင်ငံရဲ့ငြိမ်းချမ်းလုပ်ငန်းစဉ်များမှပူးပေါင်းဆောင်ရွက်ရေးကိစ္စရပ်များ၊ကုန်သွယ်မှုမြှင့်တင်ဆိုင်ရာကိစ္စရပ်များ OVOR စီမံကိန်းနဲ့မြန်မာစီးပွားရေးစင်ကြံစီမတ်မှာပါဝင်တဲ့စီမံကိန်းများအချိန်ဟုန်မြှင့်တင်ဆောင်ရွက်ရေးဆိုင်ရာကိစ္စရပ်များ၊တဘာဝတယံစာတများကိုအကျိုးရှိစွာအသုံးပြုနိုင်ရေးဆိုင်ရာကိစ္စရပ်များ၊မန္တလေးငရင်ကြီးနဲ့ပတ်သက်ပြီးအကူအညီပေးဆိုင်ရာကိစ္စရပ်များနိုင်ငံတကာမျက်နှာစာမှာတရုတ်နိုင်ငံရဲ့မြန်မာနိုင်ငံပေါ်ထောက်ခံအားပေးရည်တည်ချက်ပေါ်အထူးအလေးထားမှုနဲ့ နနိုင်ငံကြားဆက်ဆက်ရေးပုံမှုအရှင်ဟုံမြင့်တင်နိုင်ဆိုင်ရာကိစ္စရများမြန်မာနိုင်ငံမှာဒီဇင်ဘာလ28ရက်နေ့မှာစတင်ကျင်းပမယ့်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ရည်နဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့များဖိတ်ခေါ်ထားတဲ့အခြေအနေများနဲ့ပတ်သက်ပြီးကြေညာစွာဆွေးနွေးကြပါရစေ။အေနောင်းတရုတ်ပြည်သူတမနာနိုင်ငံတမနာကရွှေနေပြောကြရမှာ2025ခုနှစ်မေလမှာမော်စကိုမြို့မှာတရုတ်မြန်မာခေါင်းဆောင်တို့တွေ့ဆုံဆွေးနွေးစဉ်သဘောတူညီခဲ့တဲ့ဆက်လက်ဆောင်ရွက်ရန်ကိစ္စရမ်းများမြန်မာနိုင်ငံရဲ့နိုင်ငံရေးမှာပြည်ပမှဝင်ရောက်ဆွတ်ဖက်မှုကိုစန့်ကျင်မှုတရုတ်မြန်မာမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးအတွက်ပူးပေါင်းဆောင်ရွက်ရမယ့်ကိစ္စရမ်းများမြန်မာနိုင်ငံရဲ့တည်ငြိမ်အေးချမ်းရေးအတွက်တရုတ်နိုင်ငံရဲ့အပြုသဘောဆောင်တဲ့ရည်တည်ချက်များနဲ့ဆက်လက်ဆောင်ရွက်သွားမယ့်ကိစ္စရပ်များနိုင်ငံတကာမျက်နှာဆောင်ဒေသတွင်းအဖွဲ့အစည်းများနဲ့ဆက်ဆံရေးတို့မှမြန်မာနိုင်ငံနေဖြင့်တိခါမြင်မားစွာရည်တည်နိုင်ရေးကိစ္စရပ်များကိုကြေကြေပြန့်ပြန့်ရွေးနေခဲ့ပါသည်အဲနော်မြန်မာနိုင်ငံရဲ့ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲအတွက်ပြင်ဆင်နေမှုများပေါ်တရုတ်နိုင်ငံရဲ့ထောက်ခံအားပေးမှုနဲ့တန်တမာရေးအရာဆက်လက်ဆောင်ရွက်မယ်ကိစ္စရများ SCO ဖွင့်ဝင်နိုင်ငံဖြစ်ထောက်ခံပေးမယ်အခြေအနေများနိုင်ငံကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်ရေးအတွက်သက်ဆိုင်ရာဌာနများ၌ဆက်လက်ဆွေးနွေးဆောင်ရွက်သွားမယ့်အခြေအနေများနဲ့ပတ်သက်ပြီးအပြန်အလှန်ရင်းနှီးပွင့်လင်းစွာဆွေးနွေးခဲ့ကြတယ်လို့သတင်းရရှိပါတယ်ခင်ဗျာ
မိုးလေဝသနှင့်ဇလဗေဒညွှန်ကြားမှုဦးစီးဌာနမှဒီကနေ့မြန်မာစံတော်ချိန်ညနေ 4:30 အချိန်တိုင်းထွက်ကြများအရဗီယက်နမ်နိုင်ငံကမ်းခြေကိုဘင်းမြို့အနီးမှစတင်ဖြတ်ကျော်ခဲ့တဲ့အပူပိုင်းမုန်တိုင်းနောင်ပဟာအနောက်ဘက်ကိုရွှေ့ရှားခဲ့ပြီးဗီယက်နမ်နိုင်ငံကုန်းတွင်းပိုင်းသို့ရောက်ရှိခဲ့ပြီးဖြစ်ပါသည်အဆိုပါအပူပိုင်းမုန်တိုင်းနောင်ပဟာအနောက်ဘက်ကိုဆက်လက်ရွှေ့ရှားနိုင်ပြီးနောက်24 နာရီတွင်လာအိုနိုင်ငံနှင့်ထိုင်းနိုင်ငံတို့မှအပူပိုင်းမုန်တိုင်းငယ်ဖြင့်တဖြည်းဖြည်းအားလျော့သွားနိုင်သည်ဟုခန့်မှန်းရပါသည်အဆိုပါအပူပိုင်းမုန်တိုင်းနောင်ပ၏အချိန်ကြောင့်ဒီကနေ့ညနေမှစက်တင်ဘာလ3ရက်နေ့တွင်နေပြည်တော်ရန်ကုန်တိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးစကိုင်းတိုင်းဒေသကြီးအေရရီတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးကချင်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်၊ချင်းပြည်နယ်၊မွန်ပြည်နယ်၊ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာနေရာစိတ်စိတ်မှာနေရာအနှံ့ပြမိုးထစ်ကြုံများပြီးနေပြည်တော်ရန်ကုန်တိုင်းဒေသကြီးပဲခူးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးအေရရီတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးကယားပြည်နယ်၊ကရင်ပြည်နယ်မွန်ပြည်နယ်ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာဒေသလိုက်နဲ့နေရာကွက်ပြီးမိုးကြီးနိုင်ပါတယ်မြဝကျွန်းပေါ်မုဒ္ဓမကွေမွန်တနင်္သာရီကဲရန်တချောင်းနဲ့ကဲလွန်ပင်လယ်ပြင်တို့မှာရံဖန်ရံကမိုးသက်လေပြင်းများကျရောက်ပြီးလိုင်ကြီးပါမယ်မိုးသက်လေပြင်းကျစဉ်ရေပြင်းမြေပြင်းလေးဟာတနင်္သာရီနေ့35မိုင်အထိတိုက်ခတ်နိုင်ပါတယ်လိုင်းမြစ်မှာမြဝကျွန်းပေါ်မုဒ္ဓမကွေမွန်တနင်္သာရီကဲရန်တချောင်းနဲ့ကဲလွန်ပင်လယ်ပြင်တို့မှာ10ဘီမှ12ဘီခန့်ရှိနိုင်ပါ रे တို့ဖြစ်ပါ၍အပူပိုင်းမုန်တိုင်းနောင်ဖရဲ့အချိန်ကြောင့်မိုးသီးထန်စွာရွာသွန်းခြင်းနဲ့အတူလေပြင်းတိုက်ခတ်ခြင်းမိုးထစ်ကြုံခြင်းမိုးကျိုးပြခြင်းလျှက်စီးလက်ခြင်းမိုးသီးကြွေခြင်းလျှက်တပြက်ရေကြီးခြင်းနဲ့မြေပြိုခြင်းစတဲ့သဘာဝဘီးရန်တွေများဖြစ်ပေါ်နိုင်တဲ့အတွက်အဆိုပါဒေသများရှိကုန်းမြင့်ဒေသနီးမှာနေထိုင်ကြသူများအနေဖြင့်မြေပြိုမှုအနေဖြင့်မြေငယ်ချောင်းငယ်များနီးမှာနေထိုင်ကြသူများအနေဖြင့်ရေကြီးရေလျှံမှုများကိုကြိုတင်သတိပြုရှောင်ရှားနိုင်ပါရန်နှင့်ပြည်တွင်းရေချောင်းသွာလာရေးလေချောင်းပြန့်သန့်ရေးနှင့်ဆယ်မြောင်းတာတမတ်များအနေဖြင့်လိုအပ်တာများကြိုတင်ပြင်ဆင်ဆောင်ရွက်ထားနိုင်ပါရန် မိုးလေဝသနဲ့ဇလားဝေဒါညွှန်ကြားမှုဦးစီးဌာနမှတတိပိနှိုးဆော်ထားတယ်လို့သိရရှိပါရဲ့ရှင
်။တမနော်နေဖြစ်တရားလည်လေးဖွင့်တဲ့ PDF အမြေခံအကြံဖတ်တောင်းချမ်းသူများခေတ္တဆွေးနွေးထားတဲ့အနောက်ချုံမျိုးကိုပြန်လည်သိမ့်ပိုက်ထိန်းချုပ်ခဲ့ပြီးပြောင်စုလမ်းမကြီးဖြစ်တဲ့မန္တလေးလာရှုံမူဆယ်လမ်းမကြီးပေါ်ရှိအဓိကလမ်းကြောင်းတစ်ခုဖြစ်တဲ့နောင်ချိုကြောင်မဲလမ်းပိုင်းကိုပြန်လည်ဖွင့်လှစ်နိုင်ရေးအတွက်နေမြေရှင်းလင်းလုပ်ငန်းများကိုခေရခဲစီဖြစ်ဆောင်ရွက်ခဲ့ရန်နောင်ပင်ကြီးရွာပင်ပေါ်ကြီးရွာနောင်ပြစ်လမ်းခွင်နဲ့ဂုတ်တွင်တရံဂုတ်ထိတ်တရံနဲ့အစိုးရဒေသတော်ဝိုက်တို့ကိုအခုလ29ရက်နေ့မှာပြန်လည်သိမ်းပိုက်ထိန်းချုပ်နိုင်ခဲ့ပါတယ်အလားတူဒေသရင်းကုန်စည်စီစဉ်မှုနဲ့ဒေသခံပြည်သူများလူမှုစီးပွားဘဝဖွံ့ဖြိုးရေးအတွက်အဓိကအရေးပါတဲ့နောင်ချိုအုံမတိဟိုခိုမိုးခိုလမ်းကြောင်းနဲ့ပြည်ဦးလင်ကြောင်မဲလီတန်ဘူဟိုခိုမိုးခိုလမ်းမကြီးများတစ်လျှောက်ကြေးသွန်းပြည်သူများအဆင်ပြေချုံးမွေ့စွာဘေးရန်ရဲ့ကင်းရှင်းစွာဖြင့်အချိန်အခါမရေသွားလာနိုင်ရေးအတွက်အကြမ်းဖက်သမားများခိတဆူးမှုထားတဲ့ပြည်ဦးလင်မိုးခိုနဲ့နောင်ချိုမိုးခိုကားလမ်းပိုင်းကိုအမြန်ဆုံးပြန်လည်ဖွင့်လှစ်နိုင်ရေးအတွက်တမတော်ရှေ့ကြောင်းများကနေမြေရှင်းလင်းလုပ်ငန်းများကိုဆက်လက်ကြိုးပမ်းဆောင်ရွက်လျက်ရှိပါတယ်အေလုံဆောင်ရရမှာတမတော်စစ်ကြောင်းများနေဖြင့်နောင်ချိုလောက်ဖန်းဟိုကုံရတနာတင်ကြီးတက်ထုမိုင်းတွင်လမ်းကြောင်းပြည်ဦးလင်ကြောင်းမဲလီတန်ဘူဟိုကုံလမ်းကြောင်းအုံမတိ30ဟိုကုံရတနာတင်ကြီးတက်ထုမိုင်းတွင်လမ်းကြောင်းများဖြင့်စစ်ကြောင်း3ကြောင်းခွဲပြီးနေမြေရှင်းလင်းလုပ်ငန်းများကိုခက်ခက်ခဲခဲဖြင့်တက်ဆွန့်ကြိုးပမ်းဆောင်ရွက်ခဲ့ရန်နောင်ချိုလောက်ဖန်းဟိုကုံရတနာတင်ကြီးတက်ထုမိုင်းတွင်စစ်ကြောင်းဟန်2025ခုနှစ်ဇူလိုင်လ18ရက်နေ့မှာအကြမ်းဖက်တောင်းကျမ်းသူများခိတဆိုးမှုထားခဲ့တဲ့ဂုံးသာရွာတဲ့ခြေရွာနဲ့ဆက်ယုံခြေရွာဇူလိုင်လ18ရက်နေ့မှာလောင်ဖန်းပြည်လက်မြေဆက်ယုံ22ရက်နေ့မှာခဲဆန်ရွာနဲ့အင်ဂျင်ကုန်းခြေရွာ26ရက်နေ့မှာပန်းစုံခြေရွာနဲ့ကျူအင်းစိုက်ပျိုးမွေးမြူရင်နဲ့အသက်မွေးမှုအတက်တင်စခန်းနောင်ချုံနေအသက်မွေးမှုအတက်တင်စခန်းကောင်းမှုစခန်းကွင်29ရက်နေ့မှာဟိုနောင်ခြေရွာ၊ဩဂုတ်လ1ရက်နေ့မှာတော်မွန်ခြေရွာ၊2ရက်နေ့မှာနားနွယ်ခြေရွာ၊3ရက်နေ့မှာကျူကော်ခြေရွာ6ရက်နေ့မှာဟိုခိုတို့ကိုအဆင့်ဆင့်သိမ်းပိုက်ရရှိခဲ့ပါတယ်အလာရူအုံမတီ30ဟိုခိုရတနာတင်ကြီးတက်ထုမိုင်းတွင်လမ်းကြောင်းမှာတမတော်ရှိကြောင်းဟာအကြမ်းဖက်တောင်းကျမ်းသူများယာယီဆိုးမှုထားတဲ့နေရာများကိုအဆင့်ဆင့်ပြန်လည်တိုက်ခိုက်သိမ်းပိုက်ခဲ့ရဇူလိုင်လ24ရက်နေ့မှာပြည်ဦးလင်နောင်ချိုကားလမ်းမကြီးပေါ်ရှိအုံမတီခြေရွာရွှေညောင်ပင်ခြေရွာဆက်ဆန်ခြေရွာနဲ့ကြောက်တုံးလုံးခြေရွာ25ရက်နေ့မှာလွေငင်းခြေရွာ26ရက်နေ့မှာမြို့တွင်ခြေရွာ28ရက်နေ့မှာ30ခြေရွာ29ရက်နေ့မှာတရကုံခြေရွာရွှေကြာင်းခြေရွာအထက်ကျူအင်းခြေရွာ30ရက်နေ့မှာအောက်ကျူအင်းခြေရွာအဂိုလာ1ရက်နေ့မှာနတ်ခေါခြေရွာတော်မွန်ခြေရွာအဂိုလာ2ရက်နေ့မှာကုန်းညောင်ခြေရွာ4ရက်နေ့မှာဟိုခဲခြေရွာ5ရက်နေ့မှာမြောက်ကုန်းကြီးခြေရွာတို့ကိုပြန်လည်သိမ်းပိုင်ရရှိခဲ့ပြီးအဂိုလာ6ရက်နေ့မှာဟိုခိုခြေရွာကို၎င်းအဆင့်ဆင့်ပြန်လည်တိုက်ခိုက်သိမ်းပိုက်ထိန်းချုပ်နိုင်ခဲ့ပါတယ်ထို့သူပြည်ဦးလင်ကြောင်မဲလီတန်ဘူဟိုခိုစစ်ကြောင်းဟာ2025ခုနှစ်ဇူလိုင်လ1ရက်နေ့မှာအကြမ်းဖက်တောင်းကျမ်းသူများခိတဆိုးမှုထားတဲ့တည်တမင်ကုန်ဇူလိုင်လ31ရက်နေ့မှာရပ်တော်မူကုန်ဩဂုတ်လ4ရက်နေ့မှာတန်ဘူကြီးရွာရေပြူရေကြီးရွာနဲ့အင်းမကြီးရွာတို့ကိုအဆင့်ဆင့်ပြန်လည်သိမ်းပိုက်နိုင်ခဲ့ပါတယ အေးနောင်တမရုံစီကြောင်းမြောင်းနေဖြစ်စီကြောင်းနှောင်းချောင်းပေါင်းပြီးဟူခုကြီးရွာမှာဟန်ချန်ညီညီဖြစ်အကျန်းဖတ်တောင်းညံသူများကိုဆက်လက်ချီတက်တိုက်ခိုက်ခဲ့ရန်အဝလခွန်ရည်နေမှာချောင်းသာကြီးရွာဆက်တရည်နေမှာမေဟင်ကြီးရွာဆလီရည်နေမှာကုန်းဆန်ကြီးရွာနဲ့ကုန်းဆန်အကျင်းတောင်း၂၀ရည်နေမှာဒိုးပင်ကြီးရွာ၂၃ရည်နေမှာလုံခန်းကြီးရွာ26ရင်းနှီးမှာရန္နာသိင်္ဂီမိုင်းတွင်နေရှိရန်သူစခန်းကုန်းနေရာမြန်300ရင်းနှီးမှာရန္နာသိင်္ဂီတပ်ထုမိုင်းတွင်နေဒေသတော်ဝိုက်ကိုလကောင်းအစဉ်စဉ်သိမ်းပန်ရရှိခဲ့ပြီးနေမြေဆက်လက်ရှင်းလင်းသွားမှာဖြစ်ကြောင်းသိရှိရပါသည်အေလုံးပြန်လည်တိုက်ခိုက်သိမ်းပန်ခဲ့ရန်စစ်ရင်ကာလတလားကျော်ကာလတွင် အကြမ်းဖက်တောင်းကျမ်းသူများနဲ့တိုက်ပွဲကြီးတိုက်ပွဲငယ်40ရှိချိန်ဖြစ်ပွားခဲ့ကံရန်သူအလောင်း24လောင်းလက်နက်မျိုးစုံ24လုံးနဲ့ဆက်ဆက်ပစ္စည်းအများများကိုသိမ်းဆည်းရမိခဲ့ပြီးတမရုံစစ်ကြောင်းများနေဖြင့်ထိခိုက်ကြဆုံးမှုအနည်းဆုံးဖြင့်ပြန်လည်သိမ်းပိုက်ထိန်းချုပ်နိုင်ခဲ့ပါသည်တို့တူနောင်ချိုကြောင်မဲလမ်းမှရှိနေမြေရှင်းလင်းလုပ်ငန်းများဆောင်ရွက်နေတဲ့တမရုံစစ်ကြောင်းများနေဖြင့် အဆိုပါဒေသတွင်နေမြေဆူးမှုရေးနှင့်နေမြေလုံခြုံရေးလုပ်ငန်းများဆက်လက်ဆောင်ရွက်လျက်ရှိကြောင်းသိရှိရပါသည်အကြမ်းဖက်သမားများနေဖြင့်အဆိုပါဒေသများကိုခိတဆိုးမိုးထားတဲ့ကာလတွင်အများပြည်သူသွားလာလျက်ရှိတဲ့လမ်းတံတားများကိုမိုင်းထောင်ဖောက်ခွဲဖျက်ဆီးခြင်းမိုင်းထောင်ခြင်းတပင်တိတ်ကိုင်းများဖြင့်လမ်းပိတ်ဆို့ခြင်းများကြေးရွာများတွင်အကြမ်းဖက်လုပ်ငန်းများဆောင်ရွက်ခဲ့ခြင်းများကြောင့်တမရုံစစ်ကြောင်း အများပြည်သူပြန်လည်အသုံးပြုသွားလာနိုင်ရေးနဲ့ပို့ဆောင်ဆက်သွယ်ရေးအဆင်ပြေချုံးမွေ့စေရေးအတွက်အတားအဆီးများကိုဖေရှားရှင်းလင်းခြင်းမိုင်းအန္တရာယ်ကင်းရှင်းစေရေးအတွက်မိုင်းရှင်းလင်းလုပ်ငန်းများဆောင်ရွက်ခြင်းတို့ကိုနေ့ညမပြတ်ဆောင်ရွက်လျက်ရှိပါသည်။ဒါပြင်တမန်တော်စစ်ကြောင်းများနေဖြင့်အဆိုပါဒေသများရှိယာယီနေရဲဆွတ်ခွာပြည်သူများမိမိရဲ့ရွာအိုးအိမ်များမှာအေးချမ်းစွာပြန်လည်အခြေချနေထိုင်နိုင်ရင်ဆိုရအုပ်ချုပ်မှုရန်နေရာပြန်လည်လည်ပတ်နိုင်ရင်အကြမ်းဖက်လက်နက်ကိုင်တောင်းရန်သူများကပြည်သူလူထုပေါ်အကြမ်းဖက်မှုများမရှိစေရင်လက်နက်အားကိုဖြင့်ပြည်သူကိုအနိုင်ကျင့်ခြင်းများဒေသဖွံ့ဖြိုးရေးကိုပျက်စီးစေတဲ့အကြမ်းဖက်လုပ်ရက်များမရှိစေရတို့အတွက်လိုအပ်တဲ့နေမြေလုံခြုံရေးနဲ့နေမြေရှင်းလင်းလုပ်ငန်းများကိုအစဉ်တစိုက်ဆက်လက်ဆောင်ရွက်လျက်ရှိတယ်လို့သတင်းရရှိပါရယ်ခင်ဗျာ
။မြန်မာအနာဂတ်မျက်နှာစာလူငယ်မဟာဗျူဟာဖိုရမ်2025ဖွံ့ဖြိုးကဏ္ဍကိုဒီကနေ့မနက်ပိုင်းကရန်ကုန်မြို့မင်းဓမလန်ရှိမြန်မာကွန်ဗင်ရှင်စင်တာ MCC မှာကျင်းပပါရယ်။ကဏ္ဍကိုနိုင်ငံတော်သမ္မတရုံးဝန်ကြီးဌာနတည်ပြည်ထောင်စုဝန်ကြီးဦးတန်းအောင်ဆန်မြန်မာနာဂတ်မျက်နှာစာလူငယ်မဟာဗျူဟာဖိုရမ်ကျင်းပရေးဦးစီးကော်မတီဥက္ကဋ္ဌပြန်ကြိုင်းဝင်ကြီးဌာနပြည်ထောင်စုဝန်ကြီးဦးမောင်အောင်ဒုတိယဥက္ကဋ္ဌရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးစိုသိဒုတိယဝန်ကြီးတိုင်းဒေသကြီးနယ်ပြည်နယ်ဝန်ကြီးများနိုင်ငံသားတန်ရုံများမှအသံမကြီးများမြမပုံရိပ်ဖော်ညွှန်းရေးအဖွဲ့ဥက္ကဋ္ဌနှင့်ဖွဲ့ဝင်များဌာနဆိုင်ရာတာဝန်ရှိသူများအသင်းအဖွဲ့များတိုင်းဒေသကြီးနှင့်ပြည်နယ်များမှလူငယ်များကျောင်းသားကျောင်းသူများတက်ရောက်ကြပါသည်ပထမဦးစွာတက်ရောက်လာကြသူများကပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အလံအားအလေးပြုကြပြီးအခမ်းအနားကိုလူငယ်စွမ်းရည်တခြင်းဖြင့်ဂုဏ်ပြုဖွင့်လှစ်ကောင်းလူငယ်စွမ်းအမှသည်စင်စက်မပြတ်ဖွံ့ဖြိုးမှုပန်းနိုင်စီသို့မှတ်တမ်းဗီဒီယိုကိုပြသပါရယ်အရင်နောက်ပြည်ထောင်စုဝန်ကြီးဦးတင်အောင်ဆန်းကအခုကျင်းပရဲမြမအနာဂတ်မျက်နှာစာလူငယ်မဟာဗျူဟာဖိုရမ်ကိုအသွင်သဏ္ဍာန်အရာရောအနှစ်သာရအရာပါပြေဆုံးကောင်းမွန်အောင်စီစဉ်ပေးထားတာကိုတွေ့မြင်ရပါကြောင်းဤနေရာမှာနိုင်ငံတော်ရဲ့အဘိုးတန်ဆုံးယတနာများဖြစ်တဲ့လူငယ်များရဲ့လမ်းဆန်းတက်ကြွတဲ့အသွင်သဏ္ဍာန်များယုံကြည်ရည်ရင်တဲ့စိတ်ဓာတ်များကိုမြင်တွေ့ရတဲ့အတွက်မိမိနေဖြင့်အထူးပင်ဝမ်းမြောက်ဂုဏ်ယူပါကြောင်းလူငယ်ဆိုသည်မှာ လူပောင်အဖွဲ့အစည်းတစ်ခုမှအာဂုအာတာပြုကြရတဲ့လူဆွမ်းအရင်မြင့်တစ်ခုဖြစ်ပါကြောင်းကိစ္စနှစ်များကိုမြည်တို့ပင်ဖြတ်တန်းကြရပါစေ။လူငယ်မျိုးဆက်များဟာအတွေ့ခေါ်ပိုင်းအတွေ့အကြုံပိုင်းအီးသွေးပိုင်းနဲ့ကိုယ်စွမ်းကိုယ်စားပိုင်းများမှာထူးချွန်ထက်မြက်နေရန်လိုအပ်နေမှာဖြစ်ပါကြောင်းအဲ့လိုဖြစ်ပေါ်နိုင်ရန်လူငယ်များရဲ့ကြိုးစားအထုံးမှုအခွင့်အလမ်းနဲ့စွမ်းရည်မြင့်တင်ရေးပိုင်းများကိုဖွံ့ဖြိုးရေးလမ်းကြောင်းပေါ်မှာဒီဇိုင်းမမတ်တည်ရှိနေအောင်နိုင်ငံတော်ဆိုရာကဖော်ဆောင်ပေးနေခြင်းဖြစ်ပါကြောင်းဒီကနေ့ forum မှာကမ္ဘာလုံးဆိုင်ရာပထဝီရှုခင်းရှုခွက်များကိုနားလည်စီရန်အတွက်မိမိတို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ပထဝီနိုင်ငံရေးနဲ့ဘူဝင်ရိုးကမ္ဘာကြောင်းများပြောင်းလဲနေတဲ့ကမ္ဘာနဲ့မြန်မာပထဝီနိုင်ငံရေးအခြေအနေမြန်မာနိုင်ငံနဲ့ပထဝီစည်းဝါးရေးမဟာဗျူဟာမျိုးကိုနားလည်စီရန်အတွက်ပြောင်းလဲနေတဲ့ကမ္ဘာနဲ့မြန်မာပထဝီစည်းဝါးရေးအကြောင်းများဘူဝင်ရိုးကမ္ဘာအကြောင်းများကိုပြည်ပပညာရှင်များကရှုထောင့်ပေါင်းစုံမှဆွေးနွေးပြောကြားကြမှာဖြစ်တဲ့အတွက်စနစ်တကျလေလာမှတ်သားသိယူကြရန်မှာကြားလိုပါကြောင်းဒါအပြင်နေ့စဉ်ဆွေးနွေးတင်ပြချက်များပေါ်လူငယ်များချင်းချင်းအပြန်အလှန်နှိနှောဖလှယ်နိုင်မဲ့ဇကဝိုင်းများအလုံးယုံဆွေးနွေးပွဲများကိုထည့်သွင်းဆောင်ရွက်မှာဖြစ်တဲ့အတွက်စနစ်တကျပါဝင်ဆောင်ရွက်ရင်လည်းတိုက်တွန်းပြောကြားလိုပါကြောင်းဒီကနေ့ကျင်းပတဲ့ဖိုရမ်ကြီးဟာရခိုင်ကျင်းပခဲ့တဲ့ဖိုရမ်များဆွေးနွေးပွဲများနဲ့မတူဘဲကောင်းမွန်တဲ့အစီအစဉ်များလေလာသိရမှုပုံစံများပါဝင်တဲ့အတွက်တိုင်းဒေသကြီးပြည်နယ်များကတယောက်လာတဲ့လူငယ်များနေဖြင့်လွန်စွာအကျိုးကျေးဇူးရှိတဲ့ဖိုရမ်ကြီးတစ်ခုဖြစ်လိမ့်မယ်လို့မျှော်လင့်ပါကြောင်းပြောကြားပါတယ်အဲဒီနောက်ပြည်အောင်စုဝန်ကြီးဦးမမောင်ကပြည်ပပညာရှင်များအနုပညာရှင်များကိုတယောက်လာကြတဲ့လူငယ်များ၊ကျောင်းသားကျောင်းသူများနဲ့မိတ်ဆက်ပေးပြီးဖိုရမ်ကျင်းပခြင်းနဲ့ဆက်လင်းပြီးပြောကြရမှာဒီကနေ့ဖိုရမ်မှာပြည်ပပညာရှင်များဖြစ်တဲ့ Mr. Edu-Anita နဲ့ Mr. Lorenzo Maria Piccini တို့ကကမ္ဘာလုံးဆိုင်ရာပထဝီရှုခင်းရှုခွက်များကိုနားလည်ခြင်းပြောင်းလဲနေတဲ့ကမ္ဘာနဲ့မြန်မာပထဝီနိုင်ငံရေးမြန်မာနိုင်ငံနဲ့ပထဝီစည်းဝါးရေးမဟာဗျူဟာပြောင်းလဲနေတဲ့ကမ္ဘာနဲ့မြန်မာပထဝီစည်းဝါးရေးစတဲ့အကြောင်းအရာများကိုဆွေးနွေးသွားမှာဖြစ်တယ်လို့လူငယ်များကိုယ်တိုင်ပါဝင်ဆွေးနွေးဆောင်ရွက်ကြမှာဖြစ်ကြောင်းဒီကနေ့ဖိုရမ်ကိုတက်ရောက်လာကြတဲ့ဒိုင်းဒေသကြီးနဲ့ပြည်နယ်များမှလူငယ်မောင်မယ်များနေဖြင့်မြန်မာနိုင်ငံရဲ့ပထဝီအနေထောင်ဘူဝင်ရိုးကဘာမှာမြန်မာနိုင်ငံရဲ့ပထဝီနိုင်ငံရဲ့ပထဝီစည်းဝေးဆိုင်ရာအားသာချက်အားနည်းချက်များကိုသိရှိကြပြီးအနာဂတ်နိုင်ငံတော်တာဝန်များကိုပခုံးပြောင်းတာဝန်ထမ်းဆောင်ကြတဲ့အခါမိမိနိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုဦးတည်ကြိုးပမ်းအကောင့်ထည့်ဖို့ဆောင်ရွက်နိုင်ကြမယ်လို့မျှော်လင့်ယုံကြည်ပါကြောင်းပြောကြားပါရစေ။အဲဒီနောက်ဒိုင်းဒေသကြီးဝန်ကြီးချုပ်ကအခုဖိုရမ်ကချမှတ်ထားတဲ့ရည်ရွယ်ချက်များ၊မျှော်မှန်းချက်များ၊ရလဒ်များကိုဖိုရမ်တက်ရောက်လာကြသူအားလုံးကအောင်မြင်စွာအကောင့်ထည့်ဖို့မိဟုယုံကြည်ပါကြောင်းရရှိလာမယ့်အတွေးမြင်ကောင်းများကိုအမိနိုင်ငံတော်ကြီးနဲ့နိုင်ငံသားများအတွက်ပြန်လည်အကျိုးပြုနိုင်ကြပါစေကြောင်းကြိုးစိုးနှုတ်ခွန်းဆက်စကားပြောကြပါရစေ။ဆက်လက်ပြီးရန်ကုန်တိုင်းဒေသကြီးလူငယ်ရေးရာကော်မတီကအနာဂတ်ဤအလင်းရောင်များတည်သခြင်းဖြင့်ဂုဏ်ပြုဖျော်ဖြေတင်ဆက်ကြပါရစေ။မြန်မာအနာဂတ်မျက်နှာစာလူငယ်မဟာဗျူဟာဖိုရမ်2025ကိုဩဂုတ်လ30ရက်မှစက်တင်ဘာလ1ရက်နေ့အထိ3ရက်ကြာကျင်းပသွားမှာဖြစ်တယ်လို့သိရရှိပါရခြင
်းမြို့တွင်မြို့နယ်တွင်နိုင်ငံစည်းဝါးမြင့်တင်ရမုံငွေဖြင့်အကျုံးမုံငွေနဲ့မိုးစွားဆိုင်တောင်သူများကိုဒေးနံပေါ်ပေးစနစ်ဖြင့်ဓာမြေဩဇာသွင်းအားစုပေးရပွင့်နဲ့စောင်းမြေပဲဆိုင်တောင်သူများအတွက်နိုင်ငံတော်ထောက်ပံ့ရမုံငွေတတ်တန်အောင်စီမံခြင်းဖြင့်မျိုးသွင်းအားစုမြေဩဇာပေးရပွဲအခမ်းအနားကိုဒီကနေ့မနက်ပိုင်းကမျိုးသွင်းမျိုးစိုက်ပျိုးရေးဦးစီးဌာနစိုက်ပျိုးပညာပေးရေးနှင့်ဒေတာဖွံ့ဖြိုးရေးတင်နန်းကျောင်းခန်းမမှာကျင်းပရန်အခမ်းအနားကိုတမောင်းဝမ်းမနှင့်ခြေလက်ဖွံ့ဖြိုးရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးလာမုံမကွေတိုင်းဒေသကြီးဝန်ကြီးချုပ်ဦးတင့်လွင်နှင့်တာဝန်ရှိသူများဌာနဆိုင်ရာတာဝန်ရှိသူများတက်ရောက်ကြပါ၏အခမ်းအနားမှာမကွေတိုင်းဒေသကြီးဝန်ကြီးချုပ်ဦးတင့်လွင်ကတိုင်းဒေသကြီးတွင်စိုက်ပျိုးရေးလုပ်ငန်းများတတ်မှတ်ပန်းနိုင်အထွန်းအုံပြည့်မီရေးဆောင်ရွက်ပေးနေမှုအခြေအနေများဂျေပတ်စနစ်စာဒရန်စီတာများတိုးချဲ့ထုတ်လုပ်သုံးစွဲနိုင်ရေးဆောင်ရွက်ပေးနေမှုအခြေအနေများနှင့် စီရွက်သီးနှံစိုက်ပျိုးထုတ်လုပ်မှုအခြေအနေများကိုဆွေးနွေးပြောကြပါ၏ဆလပင်ပြည်တော်စုဝင်ကြီးဦးလာမိုကနိုင်ငံတော်အစိုးရမှဒေနံပေါ်ပေးစနစ်ဖြင့်သွင်းအားစုများကိုတောင်သူများထံအရောက်ဖြန့်ဝေပေးရခြင်းနှင့်ဒေသဖွံ့ဖြိုးရေးဆိုင်ရာများကိုဆွေးနွေးပြောကြားပြီးနောက်ဒေသခံတောင်သူများ၏တင်ပြချက်များကိုပေါင်းဆက်ဖြည့်ဆည်းဆောင်ရွက်ပေးပါသည်အဲနောင်တိုင်းဒေသကြီးဝင်ကြီးချုပ်နဲ့တာဝန်ရှိသူများကမြို့သိမ်းမြို့နယ်တွင်ရှိကျေးရွာ20မှာမိုးစပါးဆိုင်တောင်သူများကိုယူရီယံကွန်ပေါင်းသွင်းအောင်စုဓာတ်မြေဩဇာများကိုထောက်ပံ့ပေးရပါတယ်ဆလဘီတမောင်ရမဦးစီးဌာနကတိုင်းဒေသကြီးတွင်စောင်းမြေပဲဆိုင်တောင်သူများအတွက်နိုင်ငံတော်ထောက်ပံ့ရန်ပုံငွေတည်တံ့အောင်စီမံကိန်းဖြင့်မျိုးသွင်းအားစုမြေဩဇာပေးအပ်ပွဲအခမ်းအနားကိုကျင်းပရန်တိုင်းဒေသကြီးတမောင်ဝမ်မှဦးစီးဌာနဦးစီးမှုကလုပ်ငန်းဆောင်ရွက်နေမှုအခြေအနေများကိုရှင်းလင်းတင်ပြပါရင်ရှင်းလင်းတင်ပြမှုများပေါ်ပြည်ထောင်စုဝန်ကြီးကလိုအပ်တာများဆွေးနွေးပြောကြားပါရင်အဲဒီနောက်ပြည်ထောင်စုဝန်ကြီးကမကွေးမြို့နယ်နဲ့မြို့သိမ်းမြို့နယ်တို့အတွင်းရှိစီမံကိန်းကြီးရွာ300အတွက်စောင်းမြေပဲမြို့နယ်သွင်းအားစုဓာတ်မြေဩဇာများကို၎င်းတိုင်းဒေသကြီးဝန်ကြီးချုပ်ကတောင်ရင်းကြီးမြို့နယ်အတွင်းရှိစီမံကိန်းကြီးရွာ2ရွာအတွက်စောင်းမြေပဲမြို့နယ်သွင်းအားစုဓာတ်မြေဩဇာများကို၎င်းအသီးသီးပေးရပြီးနောက်ဒေသခံတောင်သူတို့ကကျေးဇူးတင်စကားပြန်လည်ပြောကြားခဲ့တယ်လို့သတင်းရရှိပါတယ်ခင်ဗျာ
။လျှက်စစ်စွမ်းအဝင်ကြီးဌာနပြည်အောင်စုဝန်ကြီးဦးညံတွန်းဟာရန်ကုန်လျှက်စစ်ဓာတ်ပေးကော်ပိုရေးရှင်းဥက္ကဋ္ဌဌာနဆိုင်ရာတာဝန်ရှိသူများနဲ့အတူဒီကနေ့နေ့လယ်ပိုင်းမှာလိုင်းသာယာမြို့နယ်အတွင်းရန်ကုန်ပသိမ်လမ်းမကြီးအစင်းမြင့်တင်ခြင်းလုပ်ငန်းများဆောင်ရွက်ရမှာလမ်းနယ်နဲ့မလွတ်ကင်းတဲ့လျှက်စစ်တာလိုင်းများရွှေပြောင်းတိဆောက်ခြင်းလုပ်ငန်းဆောင်ရွက်နေမှုနဲ့900 kV လိုင်းသားရအနောက်ပိုင်းတက်ကတူဒါခွဲယုံတိဆောက်ရေးစီမံကိန်းလုပ်ငန်းတိုးတက်မှုချင်းတို့ကိုတွားရောက်ကြည့်ရှုစစ်ဆေးပါရယ်ပထမဦးစွာပြောင်စုဝန်ကြီးနယ်ဖွဲ့ဟောင်းလိုင်းသားရမြို့နယ်ကိုရောက်ရှိပြီးရန်ကုန်ပသိမ်လမ်းမကြီးအစင်းမြင့်တင်ခြင်းလုပ်ငန်းများဆောင်ရွက်ရမှာလန်းနေနဲ့မလွတ်ကင်းတဲ့လျှက်စစ်တားလိုင်းများရွှေပြောင်းတိဆောက်ခြင်းလုပ်ငန်းဆောင်ရွက်နေမှုကိုကြေရှုစစ်ဆေးရောင်းတာဝန်ရှိသူများကလန်းတိုးချဲ့ဆောင်ရွက်ခြင်းကြောင့်မလွတ်ကင်းတဲ့33 kV တားလိုင်းများနဲ့17 kV တားလိုင်းများကိုအဝေးပြေးလမ်းမကြီးများနဲ့လွတ်ကင်းရာကိုပြောင်းရွှေ့တိဆောက်ခြင်းလုပ်ငန်းများဆောင်ရွက်နေမှုတန်ပတ်ရက်အတွင်းအချိန်မီပြီးစီနိုင်ရေးဆက်လက်ဆောင်ရွက်ရန်စီစဉ်ထားရှိမှုနဲ့တအားပြန်လဲပို့လွတ်ပေးနိုင်ရေးဆောင်ရွက်သွားမယ့်အစီအမံများနဲ့ပတ်သက်ပြီးရှင်းလင်းတင်ပြကြပါရစေ။အဲဒီနောက်ပြည်တော်စုဝန်ကြီးနယ်ဖွဲ့ဟာရန်ကုန်ပသိမ်လမ်းမကြီးတလျှောက်230 kV ကနောင်ပင်မတားခွဲရုံရှိရှိ33 kV ဖီဒါနဲ့17 kV ဖီဒါတို့ရဲ့ဒါလိုင်းများပြောင်းရွှေ့ခြင်းတိုင်များစိုက်ထူပီးစီမှုနဲ့ကြိုးဆွဲခြင်းလုပ်ငန်းများဆောင်ရွက်နေမှုအခြေအနေကို၎င်းဒါခွေရုံအမှတ်နှစ်ရှိ33 kV ဖီဒါနဲ့17 kV ဖီဒါတို့ရဲ့ဒါလိုင်းများပြောင်းရွှေ့ခြင်းလုပ်ငန်းဆောင်ရွက်နေမှုနဲ့ဒါခွေရုံမှာဒါပို့လို့ဖြန့်မှုနေမှုအခြေအနေကို၎င်းတပင်းဝင်တော့ဦးမြဲလန်းတစ်ဆောင်ရှိ17 kV ဇုံလေးတီချောဖီဒါပြောင်းရွှေ့တိဆောက်ရန်အတွက်ဒါအလိုက်အစ်တိဆောက်ချင်းတိုင်းများစိုက်ထူပီးစီမှုနဲ့ကြိုးဆွဲခြင်းလုပ်ငန်းများဆောင်ရွက်နေမှုအခြေအနေကို၎င်းတပင်းဝင်တော်ဦးမြဲလန်းနဲ့မြရိမင်းကြီးလန်းမင်းကြီးမဟာမင်းကောင်လန်းရန်ကုန်ပသိမ်လန်းတို့မှရွှေကန်းတာယာအိမ်ရရှိ33 kV နှစ်ထပ်ဒါအလိုက်ဟောင်းဖြုတ်သိမ်းခြင်းလုပ်ငန်းများဆောင်ရွက်နေမှုအခြေအနေတို့ကို၎င်းလိုင်းလံကြည့်ရှုစစ်ဆေးပြီးဒါအလိုက်များဖြုတ်သိမ်းခြင်းနဲ့ရွှေပြောင်းတိဆောက်ခြင်းလုပ်ငန်းများကိုစနစ်တကျဆောင်ရွက်သွားရန်သမတ်ချိန်တွင်အချိန်မီပြီးစီနိုင်ရေးဝန်ထမ်းများအနေနဲ့ကင်းရှင်းစွာဆောင်ရွက်နိုင်ရေးမှာကြပြီးလိုအပ်တာများဖြည့်ဆည်းဆောင်ရွက်ပေးပါရယ်ဆလပီပြည်တော်စုဝန်ကြီးနယ်ဖွဲ့ဟောင်း900 kV လိုင်းသားရအနောက်ပိုင်းတက်ကတူဓာအခွဲယုံတိဆောက်ရေးစီမံကိန်းကိုရောက်ရှိရောင်းစီမံကိန်းယာယီရှင်းလင်းဆောင်မှာတာဝန်ရှိသူများက900 kV ဖျားကြီးနယ်လိုင်းသားရအနောက်ပိုင်းတက်ကတူဓာအခွဲယုံစီမံကိန်းဆိုင်ရာချက်လက်များ 900 kV လှိုင်းသာယာအနောက်ပိုင်းတက်ကတူတရားခွဲရုံစီမံကိန်းနှင့်ဆက်ဆက်စီမံကိန်းလုပ်ငန်းများဆောင်ရွက်နေမှု ရရှိ လုပ်ငန်းများဆောင်ရွက်ပြီးစီးမှုနှင့်ဆက်လက်ဆောင်ရွက်သွားမယ့်လုပ်ငန်းစီမံများကိုရှင်းလင်းတင်ပြကြပါသည်။ တင်ပြမှုများပေါ်ပြည်တော်စုဝန်ကြီးကလိုအပ်တာများမှာကြားပါသည်။အဲဒီနောက်ပြည်တော်စုဝန်ကြီးနှင့်ဖွဲ့ဟောင်းစီမံကိန်းလုပ်ငန်းခွင်အတွင်းကွန်ထရိုဗေးတင်းတည်ဆောက်ခြင်းလုပ်ငန်းဆောင်ရွက်နေမှု ထရန့်စဖော်မာများနှင့်ရှက်ရီယက်တာတက်ဆင်ပီစီမှု၊ဟာရီဂတ်အင်ဆူလေးတက်ဆွစ်ဂီယာ၊အေဂျီအိုင်အက်တက်ဆင်ပီစီမှု၊ငါးရာကေဘီဆွစ်ပေးနှင့်230ကေဘီဆွစ်ပေးတည်ဆောက်ခြင်းလုပ်ငန်းများဆောင်ရွက်ပြီးစီးမှုအခြေအနေတို့ကိုလှည့်လည်ကြည့်ရှုစစ်ဆေးရန်တာဝန်ရှိသူများကလုပ်ငန်းဆောင်ရွက်မှုအခြေအနေများကိုရှင်းလင်းတင်ပြကြပေးပြည်တော်စုဝန်ကြီးကလိုအပ်တာများဖြည့်ဆည်းဆောင်ရွက်ပေးပါသည် ငန်းခွင်မှာပါဝင်ဆောင်ရွက်နေတဲ့ဝန်ကြီးဌာနမှမျိုးဆက်သည့်အင်ဂျင်နီယာဝန်ထမ်းများကိုတွေ့ဆုံပြီးလုပ်ငန်းအတွေ့အကြုံဟာလုပ်ငန်းရှိမှသာလေးလာစီးပွားရေးရတဲ့အတွက်စိတ်ပါဝင်စားစွာဖြင့်ကျွမ်းကျင်တက်မြောက်အောင်လေးလာသင်ယူသွားရတဲ့အင်ဂျင်နီယာပိုင်းဆိုင်ရာနည်းပညာများကိုမျိုးဆက်သည့်အင်ဂျင်နီယာဝန်ထမ်းများကလက်ဆင့်ကမ်းထိန်းသိမ်းဆောင်ရွက်သွားရမှာကြပြီးဒါအခွဲရုံအဝင်လန်ဖောက်လုပ်ခြင်းလုပ်ငန်းဆောင်ရွက်နေမှုအခြေအနေကိုကြည့်ရှုစစ်ဆေးခဲ့တယ်လို့တင်ပြရရှိပါတယ်ရှင
်ဆွေဝင်ကြီးဌာနပြည်တော်စုဝင်ကြီးဥက္ကူကိုနေဟာပြည်တော်စုဝင်ကြီးရုံညွှန်ကြားမှုကြောင့်ဦးစီးဌာနနဲ့လုပ်ငန်းများမှဌာနဆိုင်အတော်ဝင်ရှိသူများလိုက်ပါပြီးဒီကနေ့မှာရောင်တိုင်းဒေသကြီးတန်လျင်မြို့နယ်ရှိအမတ်တရင်နံချက်ဆက်ယုံတန်လျင်ရာပြည့်အခမ်းအနားအတွက်ပြင်ဆင်ဆောင်ရွက်နေမှုအခြေအနေနဲ့ရင်နံချက်ဆက်ယုံစီမံကိန်းဆောင်ရွက်နေမှုအခြေအနေများကိုကြည့်ရှုစစ်ဆေးပါရင်ပထမအောင်ဆုံးပြည်တော်စုဝင်ကြီးနယ်ဖွဲ့ကိုရှင်းလင်းဆောင်မှာအမတ်တရင်နံချက်ဆက်ယုံတန်လျင်ရာပြည့်အခမ်းအနားအတွက်ပြင်ဆင်ဆောင်ရွက်နေမှုအခြေအနေများကိုတာဝန်ရှိသူများကရှင်းလင်းတင်ပြရန်ပြည်တော်စုဝင်ကြီးကနှစ်တရာပြည့်မြောက်တဲ့အချိန်ဟာလူတိုင်းကြုံတွေ့ရနိုင်တဲ့အခွင့်အလမ်းမဟုတ်တဲ့အတွက်ရာပြည့်အခမ်းအနားကိုအကောင်းမွန်ဆုံးနဲ့အောင်မြင်အောင်တာဝန်ရှိသူများကဝိုင်းဝန်းကြိုးစားဆောင်ရွက်ကြမှာဖြစ်ပါကြောင်းကြုံတွေ့လာနိုင်တဲ့အခက်အခဲများကိုကြိုတင်မျှော်တွေ့ပြီးအကောင်းဆုံးဖြေရှင်းနိုင်အောင်အစီအမံများချမှတ်ထားမှာဖြစ်ပါကြောင်းမှာကြပြီးရာပြည့်အခမ်းအနားအတွက်ရှေးမှုမပြတ်ပြင်ဆင်ဆောင်ရွက်လျက်ရှိတဲ့အေရီတန် Cloud House စွမ်းအင်ပြားလိုက်ပြုလုပ်သွားမယ်ပေမအဆောင်တို့ကို၎င်းဆက်ယုံဝင်တွင်တန်ရှင်းတာယာလှပစီရေးဆောင်ရွက်နေမှုအခြေအနေများကို၎င်းလေလေကြည့်ရှုဆစ်ဆစ်ပြီးလိုအပ်တာများကိုမှာကြပါရင်ဆက်လက်ပြီးပြည်တော်စုဝင်ကြီးနှင့်တာဝန်ရှိသူများဟာစီမံကိန်းရှင်းလင်းဆောင်ကိုရောက်ရှိရန်ဆက်ယုံမှုနှင့်တာဝန်ရှိသူများအကျိုးတူပူးပေါင်းဆောင်ရွက်လျက်ရှိတဲ့ကုမ္ပဏီမှတာဝန်ရှိသူများဤပညာပိုင်းဆိုင်ရာအကြံပေးအဖွဲ့တို့ကရေနံချက်ဆက်ယုံစီမံကိန်းအတွက်တည်ဆောက်ရေးလုပ်ငန်းများဆောင်ရွက်နေမှုများကိုရှင်းလင်းတင်ပြကြပြီးမြန်မာရင်နံဓာတ်ရုပ်ဗေဒလုပ်ငန်းဦးဆောင်ညွှန်ကြားရေးမှူးကဖြည့်စွက်ရှင်းလင်းတင်ပြပါရင်တင်ပြမှုများပေါ်ပြည်ထောင်စုဝန်ကြီးက2025ခုနှစ်ဟာစွမ်းအင်ဝန်ကြီးဌာနဖွဲ့စည်းခြင်းနှစ်40ပြည့်ဗရမယတုကြာရောက်တဲ့နှစ်တစ်နှစ်ဖြစ်တယ်လို့အမတ်တရင်နံချက်ဆက်ယုံတန်လျဲနှစ်တရာပြည့်မြောက်တဲ့နှစ်ဖြစ်တဲ့အတွက်ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ပါကြောင်းလက်ရှိဆက်ယုံသည်ဟာရခိုင်ဆက်ယုံများထက်နည်းပညာပုံမှန်မြင်ပါတဲ့အတွက်ဆက်ယုံရှိဝန်ထမ်းများအနေနဲ့လည်းအဆိုပါနည်းပညာများကိုလေ့လာမှတ်သားသင်ယူကြပြီးမျိုးဆက်သစ်များကိုလက်ဆင့်ကမ်းပညာငွေပေးအပ်နိုင်ရေးကြိုးပမ်းဆောင်ရွက်ရမှာဖြစ်ပါကြောင်းစီမံကိန်းကိုတတ်မှတ်ထားတဲ့ကာလအတိုင်းအောင်မြင်စွာအကောင့်ထည့်ဖို့ဆောင်ရွက်နိုင်ရေးနဲ့ဆက်ယုံရာပြည့်အထိမ့်မှန်အခမ်းအနားတို့အတွက်ဆက်လက်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်သွားကြရန်တိုက်တွန်းပါကြောင်းမှာကြားပါရင်ဟေးနော်ပြည်တော်စုဝင်ကြီးဟာအမတ်တရင်နံချက်ဆက်ယုံတန်လျရဲ့ရင်နံချက်ဆက်ယုံစီမံကိန်းတည်ဆောက်ရေးလုပ်ငန်းများဆောင်ရွက်နေမှုအခြေအနေများကိုလဲ့လှယ်ကြည့်ရှုစစ်ဆေးကံလုပ်ငန်းဝင်ဘေးအန္တရာယ်ကင်းရှင်းရေးနဲ့သတ်မှတ်ဆန်းချိန်ဆက်ညွှန်းများနဲ့ညီစနစ်တကျဆောင်ရွက်ရန်မှာကြပါ၏ ဆက်လက်ပြီးပြည်တော်စုဝင်ကြီးနဲ့တာဝန်ရှိသူများဟာအမတ်တီရေနံကျန်းစင်ရုံတန်လျင်အတွက်ရေနံစိမ့်နဲ့ရေနံထွက်ပစ္စည်းများတည်ယူမဲ့ပိုင်လိုင်းလမ်းဦးချောင်းတွင်ပိုင်လိုင်းသွယ်တန်းခြင်းလုပ်ငန်းဆောင်ရွက်နေမှုအခြေအနေများကိုကြည့်ရှုဆက်စပ်ပြီးပိုင်လိုင်းသွယ်တန်းရာမှာတတ်မှတ်ထားတဲ့စံချိန်စံညွှန်းများနဲ့ညီဖြစ်စေရေးပတ်ဝန်းကျင်ထိခိုက်မှုမရှိစေရေးတတ်မှတ်ကာလအတွင်းပြီးစီအောင်တည်ဆောက်နိုင်ရေးတို့ကိုကြိုးပမ်းဆောင်ရွက်ရန်မှာကြားခဲ့တယ်လို့သတင်းရရှိပါတယ်ခင်ဗျာ
။တမဏိမူဝါဒထုတ်ပြန်ပြဌာနရေးနဲ့ဤသွေးပြစ်မိတဲ့တန်တမဏိများထုတ်လုပ်နိုင်ရေးညှိနှိုင်းဆွေးနွေးပွဲကိုဒီနေ့နေ့လယ်ပိုင်းကဇမ္မဝင်ကြီးဌာနရုံးမှတ်30စီဝေးခန့်မှမှကျင်းပရအောင်စမဝင်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာချာလီတန်ညွှန်ကြားမှုချုပ်များဦးဆောင်ညွှန်ကြားမှုများဒုတိယအမြဲတမ်းတွင်ဝန်အထွေထွေမန်နေဂျာများနှင့်တာဝန်ရှိသူများတက်ရောက်ကြပါသည်။ဒါအပြင်မြန်မာနိုင်ငံတန်နှင့်တမ်မီအသင်းဥက္ကဋ္ဌမြန်မာနိုင်ငံတမ်မီလုပ်ငန်းရှင်များအသင်းဒုတိယဥက္ကဋ္ဌမန္တလေးတိုင်းဒေသကြီးကုန်သင်များနှင့်စမုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌမန္တလေးတိုင်းဒေသကြီးနှင့်စကိုင်းတိုင်းဒေသကြီးတို့မှတမ်မီလုပ်ငန်းရှင်များမန္တလေးတိုင်းဒေသကြီးနဲ့စကိုင်းတိုင်းဒေသကြီးတို့မှစက်မှုကြီးကြပ်ရေးနဲ့စစ်ဆေးရေးဦးစီးဌာနမှုများဟာဘာဂျူရယ်စနစ်ဖြင့်တမန်နီယာအသီးသီးမှတက်ရောက်ကြပါသည်ပထမဦးစွာပြည်အောင်စုဝန်ကြီးကအဖွဲ့မှစကားပြောကြရမှာမြန်မာနိုင်ငံမှာမန္တလေးငရင်ကြီးကြောင့်ဖျားစေတီပထိုးများလန်တတာများရုံလူနေအိမ်အဆောက်အုံများများစွာပြုတ်ပြတ်ပြီးပြည်သူလူထုထိခိုက်သေဆုံးမှုများရှိခဲ့သဖြင့်နိုင်ငံတော်ကြီးကမှနောက်တစ်ချိန်မှအခုကဲ့သို့ထိခိုက်ပျက်စီးမှုမရှိစေရအတွက်အနည်းဆုံး Restore Scale ရှိထိခံနိုင်တဲ့အဆောက်အုံများစောင့်လုပ်ရန်လမ်းညွှန်မှုပြုထားကြောင်းဒါကြောင့်အင်အားလွန်ပြင်းထန်တဲ့ငရင်ကြီးရဲ့နောက်ဆက်တွဲဆိုးကျိုးများပေါ်အကောင်းဆုံးတုံ့ပြန်ကူစားရန်အတွက်အဆောက်အုံတင်များပြန်လည်စောင့်လုပ်ရမှာသတ်မှတ်ခံနိုင်မှုစံနှုန်းများနဲ့အညီတည်ဆောက်နိုင်ရေးအတွက်အဓိကအသုံးပြုရတဲ့စောင့်လုပ်ရေးလုပ်ငန်းသုံးတမဏိများရဲ့အရည်အသွေးစံချိန်စံညွန်ပြည့်မီရတို့အတွက်ဇမ္မဝင်ကြီးဌာနမှဦးဆောင်ပြီးသက်ဆိုင်ရာဝန်ကြီးဌာနများအင်ဂျင်နီယာကောင်စီအင်ဂျင်နီယာအသင်းချုပ်မြန်မာနိုင်ငံတန်နဲ့တမ်မီအသင်းမြန်မာနိုင်ငံတမ်မီလုပ်ငန်းရှင်များအသင်းတန်နဲ့တမ်မီလုပ်ငန်းရှင်များနဲ့ဆွေးနွေးပွဲများအကြိမ်ကြိမ်ပြုလုပ်ခဲ့ကြောင်းပြည်ရင်းဆောင်လုပ်ရေးလုပ်ငန်းသုံးတမ်မီများနဲ့ပတ်သက်ပြီးပြည်ရင်းထုတ်လုပ်မှုနဲ့ပြည်ပမှတင်သွင်းမှုများအပေါ်မှာစံချိန်စံညွန်အရေးသွေးပြည့်မီရေးစစ်ဆေးချက်မှတ်ဆောင်ရွက်ရန်လိုကြောင်းစမဝင်ကြီးဌာနအနေဖြင့်စောင်းလုပ်ရေးလုပ်ငန်းသုံးတမဏိများထုတ်လုပ်ရေးပြည်ပမှတင်သွင်းလာတဲ့စောင်းလုပ်ရေးလုပ်ငန်းသုံးတမဏိပစ္စည်းများစံချိန်စံညွှန်းနဲ့အညီအည်အသွေးပြည့်မီစေရေးအတွက်တမဏိများရဲ့အည်အသွေးကိုစစ်ဆေးနိုင်မဲ့နိုင်ငံတကာအသိပံ့ပြုဓာတ်ခွဲခန်းစုံလိုက်ဓာတ်ခွဲခန်းများတည်ဆောက်ပြီးစနစ်တကျအည်အသွေးစစ်ဆေးနိုင်ရေးအတွက်နေရအဆောက်အုံစစ်ဆေးတိုင်းထားရေးကိရိယာများကျွမ်းကျင်ဝင်နှင်းများဝေကြီးလိုအပ်ချက်တို့ကိုသက်ဆိုင်ရာအသင်းဖွဲ့များနဲ့အကြိမ်ကြိမ်ညှိနှိုင်းဆွေးနွေးတွေ့ချက်မှုများပြုလုပ်ခဲ့ကြောင်းဒါ့အပြင်တမ်မီမူဝါဒရေးဆွဲအတည်ပြုထုတ်ပြန်နိုင်ရေးအတွက်သက်ဆိုင်ရာအသင်းဖွဲ့များနဲ့ညှိနှိုင်းပြီးစူးစမ်းဆောင်ရွက်လျက်ရှိကြောင်းပြည်ရေးမှထုတ်လုပ်တဲ့စောင့်လုပ်ရေးလုပ်ငန်းသုံးတမ်မီများပြည်ပမှတင်သွင်းမဲ့စောင့်လုပ်ရေးလုပ်ငန်းသုံးတမ်မီများကိုစံချိန်စံညွှန်းနဲ့အညီအည်အသွေးစစ်ဆေးနိုင်မဲ့ဓာတ်ခွဲများတည်ဆောက်ရေးတန်နဲ့တမဏိများစံချိန်စံညွန်အရည်သွေးပြည့်မီစွာထုတ်လုပ်နိုင်ရေးမြေပြင်မှာဖြစ်ပေါ်နေတဲ့အခြေအနေများကြုံတွေ့နေရတဲ့ခက်ခဲများနဲ့ဖြည့်ဆည်းပေးစီလိုတဲ့အချက်များကိုလည်းဆွေးနွေးတင်ပြပေးရတဲ့တမဏိမူဝါဒအမြန်ထွက်ရှိရေးစံချိန်စံညွန်ပြည့်ဝရေးအရည်သွေးမီတဲ့တန်နဲ့တမဏိပစ္စည်းများထုတ်လုပ်နိုင်ရေးတို့အတွက်လုပ်ငန်းရှင်များအနေဖြင့်ပူးပေါင်းပါဝင်ဆောင်ရွက်ပေးနိုင်မယ့်အခြေအနေများအကြံဉာဏ်များကိုအကြံပြုဆွေးနွေးပေးကြရန်ပြောကြားပါသည်ဆလပီစက်မှုကြီးကြပ်ရေးနှင့်စစ်ဆေးရေးဦးစီးဌာနညွှန်ကြားမှုချုပ်နှင့်အမှတ်တအကြီးစားစက်မှုလုပ်ငန်းအမှတ်နှင့်အကြီးစားစက်မှုလုပ်ငန်းတို့မှဦးဆောင်ညွှန်ကြားမှုတို့ကလုပ်ငန်းဆောင်ရွက်နေမှုများနဲ့ပတ်သက်ပြီးအသီးသီးဆွေးနွေးတင်ပြချပါသည်အဲ့နောက်တယောက်လာသူများကတမ်မီမူဝါဒခိုင်မာအားကောင်းလာစေရအတွက်ပါဝင်တဲ့အချက်များအကောင့်ထေပေါ်ဆောင်ရွက်ရမယ့်လုပ်ငန်းစဉ်များကိုဝိုင်းဝန်းကြံပြုဆွေးနွေးပြီးပြည်ထောင်စုဝန်ကြီးကညီကောင်ချုပ်မှစကားပြောကြပြီးအခမ်းအနားကိုရုပ်သိမ်းခဲ့တယ်လို့သတင်းရရှိပါတယ်ရှင်
နောင်မြောက်တိုင်းစစ်ဌာနချုပ်2024 2025ပြင်ညာတင်တဲ့တက္ကသိုလ်ဝင်ဆောင်ပွဲမှာထူးခြားစွာအောင်မြင်ခဲ့ကြတဲ့စစ်မှုထမ်းစဉ်စစ်မှုထမ်းဟောင်းမိသားစုဝင်တာသမီများစစ်သည့်ဆိုင်ငံရက်သားဝင်နှင်းများရဲ့တာသမီများလူရည်ကျွန်စုရရှိသူများနဲ့တက္ကသိုလ်ပြင်ညာတင်စုရရှိသူများကိုဂုဏ်ပြုချီးမြှင့်ခြင်းကိုဒီကနေ့မနက်ပိုင်းမှာအနောင်မြောက်တိုင်းစစ်ဌာနချုပ်ဇေယသီတိခမ်းမမှာပြုလုပ်ရန်တိုင်းမှုပုံမှုချုပ်မျိုးမင်းထွေးနဲ့တာဝန်ရှိသူများအရာရှိစစ်သည့်မိသားစုဝင်များစစ်မှုထမ်းအဖွဲ့ဝင်များထူးချွန်ကျောင်းသားကျောင်းသူများမိဘများနဲ့ဖိတ်ကြားထားသူများတက်ရောက်ကြပါရင်ပထမအစားတိုင်းမှုကဂုံပြုအမှားစကားပြောကြပါရင်အဲ့နော်တိုင်းမှုနဲ့တာဝန်ရှိသူများက2024-2025ပညာသင်နဲ့တက္ကသိုလ်ဝင်ဆောင်ပွဲမှာဂုံနူး6ပါးသာဖြင့်အောင်မြင်သူ2ဦးဂုံနူး4ပါးသာဖြင့်အောင်မြင်သူ4ဦးဂုံနူး3ပါးသာဖြင့်အောင်မြင်သူ10ဦးဂုံနူး2ပါးသာဖြင့်အောင်မြင်သူ14ဦးဂုံနူး1ပါးသာဖြင့်အောင်မြင်သူ23ဦးလူရည်ကျွန်ဖြင့်ရွေးချယ်ခံထားရသူကျောင်းသူ2ဦးတက္ကသိုလ်ပညာသင်စုရရှိသူ4ဦးစုစုပေါင်း56ဦးတို့ကိုဂုံပြုစုငွေနဲ့ဂုံပြုမှတ်တမ်းတော်များပေးအပ်ပြီးရင်းနှီးလိုက်လံနှုတ်ဆက်ခဲ့တယ်လို့တတင်းရရှိပါတယ်ခင်ဗျာ
2025-2026ပညာသင်နှစ်မှာကျောင်းသားကျောင်းသူများအဆင်ပြေချုံခွေစွာပညာသင်ကြားနိုင်ရင်းနဲ့စာသင်ကျောင်းများဥပရိယကောင်းမွန်စေအတွက်တိုင်းဒေသကြီးနဲ့ပြည်နယ်ဒေသရှိအခြေခံပညာကျောင်းများမှာကျောင်းပတ်ဝန်းကျင်တန့်ရှင်းတရားလှပရေးအတွက်နေမြေခံတက်မတော်သားများဌာနဆိုင်ရာဝန်ထမ်းများလူမှုရေးသင်းဖွဲ့များနဲ့ဒေသခံပြည်သူများကစုပေါင်းတန့်ရှင်းလုပ်ငန်းများဆောင်ရွက်လျက်ရှိပါသည်။အဲ့လိုဆောင်ရွက်ပြီးလျက်ရှိရာဒီကနေ့မှရှမ်းပြည်နယ်တောင်ပိုင်းနမ်ဆန်မြို့နယ်၊ကိုအိမ်မြို့နယ်နဲ့ကျိုင်းတောင်မြို့နယ်ရှမ်းပြည်နယ်ရှိပိုင်းကျိုင်းတုံမြို့နယ်ရန်ကုန်တိုင်းဒေသကြီးတောင်ဦးကလပ်ပါမြို့နယ်ပါဝင်မြို့နယ်18မြို့နယ်ရခိုင်ပြည်နယ်စစ်တွေမျိုးတို့မှနေမြေကန်တက်မတော်သားများဌာနဆိုင်ရာဝန်ထမ်းများလူမှုရေးသင်းဖွဲ့များနဲ့ဒေသခံပြည်သူများကတက္ကသိုလ်များနဲ့အခြေခံပညာကျောင်းများအတွင်းပြင်ရှိချုပ်နယ်ပေါင်းမြင့်များခုတ်တွင်ရှင်းလင်းခြင်းအမိုက်များရှင်းလင်းခြင်းရေစည်းရလာကောင်းမွန်စေရေးရေနှုတ်မြောင်းများတူဖော်ပေးခြင်းရေကန်များမှာအဘိစေးများခပ်ပေးခြင်းချင်းခိုအောင်နိုင်တဲ့နေရာများကိုချင်းစေးဖြန့်ခြင်းနဲ့ကျန်းမာရေးသိပညာပေးလက်ကမ်းစာဆောင်များဖြန့်ဝေပေးခြင်းများကိုစုပေါင်းဆောင်ရွက်ကြပါသည်ဒါ့အပြင်ရှမ်းပြည်နယ်တောင်ပိုင်းမိုးနေမြို့နယ်ရှိပြည်သူစေယုံနယ်မိုင်းနောင်မြို့ရှိထုပါယုံစေတီရှမ်းပြည်နယ်ရှိပိုင်းတာလီမြို့နယ်နဲ့မိုင်းအောင်မြို့နယ်တို့ရှိဘုံတော်ကြီးကျောင်းများနဲ့ဇေဒီပထုမြောင်ရန်ကုန်တိုင်းဒေသကြီးလာသာမြို့နယ်ရှိရန်ကုန်ပြည်သူစေယုံကြီးနဲ့ခရမ်းမြို့နယ်အမှတ်9ရပ်ကွက်ရှိဘိုးဘွားရိတ်တောင်ပဲခူးတိုင်းဒေသကြီးရတရှိမြို့နယ်ရှိမြို့နယ်ပြည်သူစေယုံတို့မှနေမြေကန်တက်မတော်သားများဌာနဆိုင်ရာဝန်ထမ်းများလူမှုရေးသင်းဖွဲ့များနဲ့ဒေသခံပြည်သူများပူးပေါင်းပြီးချုံတွေပေါင်းမြင့်များခုတ်တွင်ရှင်းလင်းခြင်းနဲ့အမိုက်များရှင်းလင်းခြင်းများစုပေါင်းဆောင်ရွက်ကြပါသည်။အဲဒီလိုဆောင်ရွက်မှုများကိုသက်ဆိုင်ရာတာဝန်ရှိသူများကတွားရောက်ကြည့်ရှုအားပေးခဲ့တယ်လို့သိရရှိပါရဲ့ရှင်။ မန္တလေးတိုင်းဒေသကြီးချမ်းမြသာစီမြို့နယ်ကျွလုံအောင်ဆောင်ရက်ကွယ်မဟာတမိကာယမတန်ရှိတန်ဃာတော်များနဲ့ဒေသခံပြည်သူများကိုဒီကနေ့မနက်ပိုင်းမှာအလဲပိုင်းတိုင်းစစ်ဌာနချုပ်နေလဲစေကူတာရေးဖွဲ့ကအဆိုပါကြောင်းတိုင်းရှိဓမ္မယုံမှခြေပြုပြီးကျမ်းမာရေးဆောင်ရှောက်မှုလုပ်ငန်းများဆောင်ရွက်ပေးပါရယ်အဲ့လိုဆောင်ရွက်ပေးရမှာစေကူတာရေးဖွဲ့ကတန်ဃာတော်86ပါးနဲ့ဒေသခံပြည်သူ135ဦးတို့ကိုသွေးရောယောဂအဆင့်မြင့်ရောင်ယောဂစီးကျိုယောဂတာဖောင်းမြက်ယောဂအသက်ရှူလမ်းကြောင်းဆိုင်ရာယောဂမျက်စိယောဂသွားနှင်ဂရင်းယောဂခွဲစိတ်ကုသမှုဆိုင်ရာယောဂခလီယောဂအထွေထွေယောဂအုံနဲ့ပတ်သက်ပြီးလိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းများဆောင်ရွက်ပေးခြင်းကျန်းမာရေးဆိုင်ရာအသိပညာပေးဟောပြောဆွေးနွေးခြင်းများဆောင်ရွက်ပေးပြီးဆေးရုံတယောက်ကုသရန်လိုအပ်တဲ့လူနာများကိုနေအိမ်ကတက်မတော်ဆေးရုံကိုတယောက်ကုသနိုင်ရေးအစီအစဉ်ဆောင်ရွက်ပေးပါသည်အဲလိုဆောင်ရွက်ပေးနေမှုများကိုတိုင်မူဗိုလ်ချုပ်ကျော်ကိုထိုင်နဲ့တာဝန်ရှိသူများကတွားရောက်ကြည့်ရှုအားပေးပြီးမဟာတမိကာယမတိုင်မေဒီလာဆောင်၌ဆရာတော်အားလူဝဲပစ္စည်းများဆက်ကပ်လှူဒန်းခဲ့တယ်လို့သတင်းရရှိပါတယ်ရှင်။